ဗန်နီဇွဲလားနိုင်ငံမှာအမေရိကန်ရဲ့စီးရီးဝင်ဆက်မှုဟာရွေးချယ်စရာတစ်ခုအနေနဲ့ရှိနေတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတနင်္လာနေ့ CBS ရုပ်သံနဲ့မီဒီယာကမ်းမှာမှတ်ချက်ပေးပြောဆိုလိုက်ပါတယ်။အမေရိကန်နဲ့တခြားနိုင်ငံတွေကဗန်နီဇွဲလားသမ္မတနီကိုလတ်စ်မာဒူရိုကိုဖျောက်ချဖို့အတွက်ဖိအားတွေတိုးပေးနေပြီးအထက်ကခေါင်းဆောင်ဟွမ်ခွာရီတို့ကိုဗန်နီဇွဲလားယာယီသမ္မတဖြစ်နေထောက်ခံမှုပေးနေချိန်မှာပဲဗန်နီဇွဲလားကိုအမေရိကန်တပ်တွေဝင်ရောက်ဖို့အတွက်သမ္မတထရမ့်အမိန့်ပေးဖို့ဘယ်အကြောင်းကြောင့်ဖန်ပြီးနိုင်မယ်လို့မေးတဲ့အခါမှာတော့သမ္မတကတူတူကြကြပြန်လည်းမဖြေဆိုခဲ့ပါဘူး။လာတော်ချာတော့ကမဒူရိုရဲ့တွစ်ဆုံကိုပန်ကြားချက်ကိုသူလက်မခံခဲ့ဘူးလို့သမ္မတကပြောခဲ့တယ်လို့ဂွာဒီယိုအာနာယာရေးအတွက်ဒီမိုကရေစီရလာရေးအတွက်လောက်အောင်တဲ့အလုပ်တွေအများကြီးရှိနေတာကြောင့်ကိုပြောပါလိမ့်။အမေရိကန်ပြည်အောင်ရှေ့ရဲ့တခြားနိုင်ငံတွေကဂွာဒီယိုကိုဗင်နီဇွဲလားယာယီသမ္မတအဖြစ်အတိအမှတ်ပြုထားကြတာပါ။ဗင်နီဇွဲလားနိုင်ငံမှာတကယ်ဆိုးရတာတွေအများပြားဖြစ်ပေါ်နေတာကြောင့်မဒူရိုနဲ့ဆင်းနေဖို့သူငင်းပယ်ကြတာဖြစ်ကြောင်းလည်းသမ္မတကပြောပါလိမ့်။ဩစတြေးလျဝန်ကြီးချုပ်စပယ်ရှင်ကတ်ကတော့သူဟာဂွာဒီယိုနဲ့စကားပြောဆိုခဲ့ပြီးဗင်နီဇွဲလားနိုင်ငံဒီမိုကရေစီပြန်ရဖို့သူအပြည့်အဝထောက်ခံကြောင်းပြောကြခဲ့တယ်လို့သူတွစ်တာမှာရေးခဲ့ပြီးတော့ EU နဲ့သူ့ရဲ့ယာယီသမ္မတအဖြစ် EU နဲ့သူတို့ကထောက်ခံတယ်လို့ပြောပါတယ်။မာဒူရိုကလက်တော်ရွေးကောက်ပွဲတွေကိုစောစောစီစီချင်းပါပြီးမှဖြစ်ကြောင်းပြောတာပါ။သက်တော်ဥက္ကဋ္ဌဂွာဒီယိုကတော့သူဟာနိုင်ငံရဲ့တည်ဝင်ခေါင်းဆောင်ဖြစ်ကြောင်းကြေညာထားတာဖြစ်ပါတယ်။